မန္တလေးမြို့မှာအလှပြင်ဆိုင်မီးလောင်ရာကကလေးငယ်တူပါဝင်လူငါးဦးတေဆုံးခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ကမ်းပါမန္တလေးချိုင်းတာဆန်မြို့နယ်မှာဒီကနေ့မနက်အစောပိုင်းက 86-89 လမ်းညကလင်းလက်ပြူအလှပြင်ဆိုင်မီးလောင်ခဲ့တာပါမီးလောင်မှုပြင်းစင်တဲ့ပတ်သက်လို့မန္တလေးတိုင်းမီးသတ်တပ်ဖွဲ့ဒုတိယတိုင်းဦးစီးမှုဦးသေးဝင်းကအခုလိုရှင်းပြပါတယ
်ခဲရရသမီးရေလုံးနာကအဲကွန်တို့နောက်တစ်ခါတိုင်းဟုတ်ဘူးပါတယ်ဒါလိုအဲ့လိုတုံးထားတယ်ဟိုပါရှိတာပေါ့ဟဲ့လို့ခုခလုတ်ကနေပြီးတော့မီးရှားဆောင်ပြီးတော့နည်းနည်းလေးဟိုပါဖြစ်တယ်ပြီးကျန်လာတော့သူတို့မကြည့်ရနဲ့ဟိုပါအိပ်ပြောနေတယ်အဲ့ဒီကနေကြီးွားကြာပြီးတော့ဟိုစူပါဘောကူးတယ်စူပါဘောကြာတော့စူပါဘောတကူးရလောင်ပြီးတော့အဲ့စူပါနဲ့တူတူကပ်ပြီးတော့ရက်ထားတယ်ဟိုပါရှိတယ်ဟိုစိုက်ကယ်ပေါ့စိုက်ကယ်ကစိုက်ကယ်ဟိုကတ်လောင်တော့စိုက်ကယ်ဒီပိုက်စီဟိုကောင်းသွားတဲ့ခါကျတော့ဆိုင်ကမှရှိတဲ့ဓာတ်ဆီရယ်ပေါက်ကြပြီးတော့အောက်မှာပြန့်ကျဲပြီးတော့မီးကကူးဆက်သွားတာ
မီးလောင်ကြမှုဟာမိနစ်20သာကြာမြင့်ပြီးအချိန်မီနှိမ့်တတ်နိုင်ပေမဲ့အဲ့ချိန်ဖြစ်နေရာကြောင့်မီးကုန်းမုံမင်းကလင်းငယ်တူအပါဝင်အမျိုးသမီး9ဦးတေဆုံးခဲ့တယ်လို့ဒုတိယတိုင်ဦးစီးမှုဦးသေးဝင်းကပြောပါတယ
်မီးကုန်းဝန်ကြီးကအပေါ်တော့တက်သွားပြီးတော့သူတို့သူတွေမီးကုန်းမုံတို့မီးကုန်းနိုင်ရလို့နိုးတဲ့အချိန်မှာပြန်မပြေးနိုင်တော့တဲ့ပြီးတော့ပြေးလိုက်တဲ့အလေတော့မှသူကအပေါ်တော့မီးကုန်းမုံလေကုန်တာပေါ့ဒီကပြဒီအခန်းဒုံနေတဲ့ခါကျတော့မိဘကထဲထဲမှာနိုင်တောင်းပြီးတော့အပေါ်တက်ပြီးဒီကုန်းမုံပြီးတော့ဆီရဲသူကသက်ပြဲမဲ့အပေါက်တွေကိုတမန်တမန်တမန်ကြတိအပြေးပိတ်ရတော့ပြေးရတာလမ်းမရှိဘူးပြီးတော့ခန္ဓာကိုယ်တော့တောင်းတာမရှိဘူး
2013ခုနှစ်ကလည်းအခုလိုမီးကုန်းမုံမီးရန်ကုန်မြို့48လမ်းအစ္စလမ်စာတင်ကျောင်းမှာမီးရမြင့်ဆက်အပူလွန်ခဲ့ပြီးစာတင်ကြားတဲ့ကလေးငယ်13တေဆုံးခဲ့တာလည်းရှိပါတယ်အခုနှစ်ဖေဖော်ဝါရီလမှာတော့မန္တလေးကောဝန်စိတ်နီအလုသမားတန်လျာမီးလောင်ပြီးကလေးငယ်2ဦးတေဆုံးခဲ့ပါတယ်ကျွန်တော်ထောင်းခမ်းမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာပါခင်ဗျာ